မြန်မာသမ္မတဦးတင်ကျော်ရာယူကအနားယူလိုက်ကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။တာဝန်ကအနားယူမှာဖြစ်ကြောင်းသမ္မတရုပ်ကြေညာချက်ကဖော်ပြခဲ့ပေမယ့်မချသေးရင်လာရီကကျမ်းမာရေးကြောင့်ပြပတ်မှာစစ်ကူသမှုခံယူခဲ့ရတဲ့သမ္မတဦးတင်ကျော်အနားယူသွားတဲ့အကြောင်းရင်းကိုတော့တိတိကျကျပြောမသွားပါဘူး။လျှက်လက်သွားတဲ့သမ္မတနေရာမှာတော့တက်လောမှာဒုတိယသမ္မတဦးမြင့်စွေတာဝန်ယူမှာပါ။သမ္မတရာယူနေရာကိုအလုပ်လုပ်ရခုနှစ်ရက်အတွင်းအစထုတ်ခန့်သွားမှာဖြစ်ကြောင်းလည်းသမ္မတရုပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတဦးတင်ကျော်တာဝန်ကအနားယူကြောင်းကြေညာခဲ့တဲ့တနေ့ထဲမှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌဝင်းမြရလည်းနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။ဒေါက်တာဦးထဦးဝင်းမြို့တော့သမ္မတဦးတင်ကျော်နေရာမှာအစားထုတ်မှဖြစ်ကြောင်းလဲအနာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောင်းဝင်ရသူမုံရအောင်ရှင်ကိုကုကပီရိုက်တာတရင်ကဖော်ပြပါတယ်။ဦးဝင်းမြို့ဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီစတင်ထူထောင်စဉ်ကစလို့ပါတီတာဝန်တွေကိုထမ်းဆောင်ခဲ့ပြီးပါတီခေါင်းဆောင်ဒေါ်ဆက်စုကြည်ရဲ့ယုံကြည်စိတ်ချမှုရရှိထားသူတူဖြစ်တယ်လို့လဲဆိုပါတယ်။2015ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီတခဲနဲ့အနိုင်ရခဲ့ပေမဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေအရနိုင်ငံခြားသားနဲ့ဆွေမျိုးတော်ဆက်သူဖြစ်ဒေါ်ဆက်စုကြည်ဟာသမ္မတတာဝန်ယူခွင့်ရှိတဲ့အတွက်အသက်82နှစ်အရွယ်ဦးတင်ကျော်ကိုသမ္မတအဖြစ်ခံခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးဖြစ်အစိုးရမှတာဝန်ယူခဲ့တဲ့ဒေါ်ဆက်စုကြည်ကိုလည်းကတော့နောက်ပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်နေပါတာဝန်ယူခဲ့ပြီးအစိုးရကိုဦးဆောင်နေတာဖြစ်ပါတယ်။